ရသမဂ္ဂတွင်မူချုပ်ဦးတန့်ကွဲလွန်သွားပြီးတဲ့နောက်မှာတော့သူ့ရဲ့ဇာပနအခမ်းအနားကိုအကြောင်းပြပြီးတော့အရေးခင်းဖြစ်ခဲ့တာဟာဆိုရင်44နှစ်ပြည့်သွားပါပြီ။ဒီမိုကရေစီလှုပ်ရှားမှုတွေတဲ့အရေးပါတဲ့အရေးခင်းတစ်ခုဖြစ်ပေမဲ့လို့ဒီကနေ့အထိကတော့စစ်မှန်တဲ့ဒီမိုကရေစီမရရှိသေးဘူးလို့ဦးတန့်အရေးခင်းမှာပါဝင်ခဲ့သူအဲ့ဒီအချိန်တုန်းကကျောင်းသားမျိုးဆက်ဟောင်းတွေကပြောဆိုလိုက်ပါတယ်။ဒါ့အပြင်ဦးတန့်အမတ်တရအခမ်းအနားတွေကိုအစိုးရကဥဆောင်ကျင်းပပေးဖို့ကိုလည်းကျောင်းသားမျိုးဆက်ဟောင်းတွေကတောင်းဆိုကြပါတယ်ဒီကနေ့ကြာရောက်တဲ့ဥတန်အရေးခင်နှစ်ပတ်လည်နေ့အကြောင်းကိုတော့ကိုစီသူကစူးစီးတင်ပြထားပါတယ
်ဥတန်အရေးခင်44နှစ်မြောက်နှစ်ပတ်လည်နေ့မှာအဲ့ဒီအရေးခင်မှာပါဝင်ခဲ့သူနိုင်ငံရေးတကြွလှုပ်ရှားသူတွေကကုလသမဂ္ဂအထွေထွေတွင်မှုချုပ်ဟောင်းဥတန်ရဲ့ရုပ်အလောင်းထားရှိရာဥတန်ကုဘိတ်မှန်ကိုတွားရောက်ဂါရဝပြုကြပေမဲ့တခန်းတနာဂုံပြုရတာမျိုးမဟုတ်ပဲတော့ပိတ်ထားတဲ့ကုဘိတ်မှန်ရှိမှာကိုအစီစဉ်နဲ့ကိုပဲအလင်းတင်တယ်လို့ဂါရဝပြုကြပါတယ်လက်ရှိဒီမိုကရေစီဆိုရအနေနဲ့ဥတန့်အရေးခင်းလို့အမတ်တရနေမျိုးမှာဥတန့်ကုဘိတ်မှန်ကိုအတိမတ်ပြုတ်ပေးဖို့ကျောင်းသားမျိုးဆက်တွေကတောင်းဆိုကြပါလေ1984ဥတန့်အရေးခင်းမှာပါဝင်ခဲ့တဲ့ကျောင်းသားဟောင်းဦးကျော်အောင်ပြောတာကတော့
ဒီခင်းမှာလည်းဒီမိုစီဘက်တော်သားတွေဖြစ်တယ်ခင်ဆွဲဖြစ်တယ်ပုံကိုယ်တွေကသူရဲ့ကျေးဇူးတရားကိုသိဖို့လို့သူရဲ့ဂုံမုတ်တွေကိုနားလည်သိရှိဖို့လို့တယ်ဒါပေမဲ့နားလည်မသိရှိပဲနဲ့အလားအခုကိုတော့ကဒီနေရာလေးရခဲ့တာတော့မှကိုတို့တိုက်ပွဲဝင်ခဲ့လို့ကျောင်းသားလေးဆုံးလုံးဆန်းဆန်းနဲ့တိုက်ပွဲဝင်လို့လူညာရက်ကရခဲ့တာအရင်တော့ဆိုဥလိဝင်းရဲ့သဘောရဆိုကျွန်တော်မှမထင်မရလေးမြုံနိုင်မှာအဲ့တော့တိုက်ပွဲဝင်ခဲ့တော့ရခဲ့တဲ့နေရာလေးကိုတော့မှဒီပူစီရမှာထားရတဲ့အတိမတ်ပြူတော့ခန္ဓာနာမလုပ်ပြနိုင်ဘူးခန္ဓာရည်ဒီမှာလုပ်ခွင့်ကိုလို့မရခဲ့ဘူးဒါအမှန်တမ်းဝမ်းနေကြောင်ကောင်းတယ်ပေါ့နော
်ဥတန့်လိုကပအထင်ကရမြန်မာလူမျိုးတယောက်ရဲ့ဂုဘိတ်မှန်ကိုမျိုးဆက်သစ်တွေသိရှိနိုင်ဖို့တခန္ဓာနာဖွင့်လက်ထားတဲ့လေဂုဘိတ်မှန်ကိုလာရောက်တဲ့အထက်ကတူဖြစ်သူဥတင်အောင်ကပြောပါတယ
်အခုဒီအစိုးရလက်ထက်မှာတော့ဒီလိုမျိုးကပမှာဗမာလူမျိုးတယောက်ကလောက်တာဝန်ကြီးကြီးတွေယူခဲ့တယ်တော့တတိယကဘာစစ်လို့ဖြစ်မဲ့ဟာမျိုးကနေတော့ကဲတင်ခဲ့တဲ့ကရသူကဘာကုလသမဂ္ဂအထွေထွေမှုရုပ်တရောက်ကိုနော်အနေနဲ့ပေါ့ဒီဗမာပြည်မှာဒီလိုမျိုးဗမာပြည်ကလူဖြစ်ခဲ့တော့ဂုံယူဝင်ကြွားစာနဲ့ရှိခဲ့တဲ့ဆိုတဲ့ဟာကိုဂုံယူဝင်ကြွားရင်းနဲ့ပဲဒီဟာကြီးကိုဖွင့်လှစ်ပြီးတော့ပေါ့နော်တခန်းတနာနဲ့ထားတဲ့နယ်လို့ထင်တယ်ပေါ့နော်ဒါတော့အခုအဲ့လိုဒီလိုမျိုးဖြစ်နေရတော့စိတ်မကောင်းအင်ပတန်မှဝန်းနေစွာပဲစိတ်မကောင်းကြတကယ်တမ်းကျတော့ဒီပုဂ္ဂိုလ်ကြီးကတကယ်အင်ပတန်ထုံးကြီးမြတ်တဲ့ပုဂ္ဂိုလ်ကြီးပါကြီးမြတ်တဲ့ပုဂ္ဂိုလ်ကြီးကအခုကပေါ့နော်ဟိုဂုံပြုတ်မခံရပဲနဲ့ဒီလိုပေါ့နော်တော်လေးခက်ခံထားရတော့ဒါမဖြစ်သင့်ဘူးလို့ထင်တယ်လေဦးအနေနဲ့တော့
ဥတန့်အရေးခင်းနှစ်ပတ်လည်အနေနဲ့ဥတန့်ကုဘိတ်မှန်ရှိအခမ်းအနားလှုပ်ခွင့်ကိုကြိုတင်ခွင့်တောင်းခဲ့ပေမဲ့မိသားစုနဲ့တက်ဆိုင်ရာကခွင့်မပြုခဲ့ဘူးလို့အမတ်တရပွဲစီစဉ်သူတွေကပြောပါတယ်ဒါနဲ့ပတ်သက်ပြီးအတိအကျသိရဖို့အတွက်ဥတန့်ရဲ့ကျန်းရည်သူမိသားစုဝင်တွေနဲ့ဆက်သွယ်မေးမြန်းဖို့စူးစမ်းပေမဲ့လည်းအဆက်အသွယ်လုပ်လို့မရခဲ့ပါဘူးဥတန့်နှစ်ပတ်လည်နေ့အခမ်းအနားတွေကိုတော့ရန်ကုန်မြို့နေရာတချို့မှာကိုယ့်စီစဉ်တဲ့ကိုကျင်းပခဲ့ကြပါလေ။မရန်ကုန်မြို့နယ်ပေါ့စီတီကျောင်းတိုက်မှာလှုပ်တဲ့ထိမ့်မှတ်ပွဲမှာရခိုင်နစ်တွေကလိုပဲ84ကျောင်းသားမျိုးဆက်တွေနဲ့နိုင်ငံရေးလှုပ်ရှားသူတချို့တက်ရောက်ကြပါလေ။အစိုးရတာဝန်ရှိသူတချို့ကိုဖိတ်ကြားခဲ့ပေမဲ့မတက်ရောက်ခဲ့ဘူးလို့ထိမ့်မှတ်နှစ်ပတ်လည်အခမ်းအနားစီစဉ်သူတွေကပြောပါလေ။အာနာရှင်စန့်ကျင်ရေးနဲ့ဥတန်ဇာပနာကျင်းပရေးတမိုင်းအထင်ကြီးအဖြစ်ပြက်တွေကိုမျိုးဆက်သစ်တွေသိရှိနိုင်ဖို့နဲ့ဒီမိုကရေစီပြည်ပြန်အောင်ဖော်ထုတ်နိုင်ဖို့ရည်ရွယ်ပြီးတော့ဒီလိုအထိမ့်မှတ်ပွဲတွေကိုကျင်းပတာဖြစ်တယ်လို့ဥတန့်အရေးခင်မှာပါဝင်ခဲ့တဲ့ကျောင်းသားခေါင်းဆောင်ဒေါက်တာလှမြင့်ကပြောပါတယ
်ဒီဒီမိုစီရာကောင်းရမယ်ရနေတယ်လို့ထင်ောက်ထင်ပါတော့တကယ်တော့ကျွန်တော်ဒီမိုစီလည်းမရသေးပါဘူးဆက်လက်ပြီးတော့တန်ဖိုးဝင်ရအောင်မှဖြစ်ပါတယ်ဒါကြောင့်မို့ကျွန်တော်တို့ခေတ်ဆက်ဆက်လှုပ်ရှားခဲ့တဲ့နိုင်ငံရေးနဲ့ပတ်သက်လို့လှုပ်ရှားမှုတွေအဲ့ဒါတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကနေပြီးတော့တက်နိုင်သလောက်ကျွန်တော်တို့အသက်အရွယ်တွေကြီးပြီမဲ့သမိုင်းကြောင်တော့ပျောက်မှာမဟုတ်ပါဘူးသို့တော့သမိုင်းကြောင်မပျောက်ပေမဲ့ဒီလိုအခမ်းအနားကျင်းပတဲ့ဥစ္စာတွေကပျောက်ကွယ်သွားမှာတော့ကျွန်တော်တို့စိုးပါဒါကြောင့်မလို့ဒီလိုအခမ်းအနားတွေကျင်းပပြီးတော့မြေသရိယနေဖို့ကျွန်တော်တို့လက်စိတ်ကမ်းလူငယ်တွေကိုကျွန်တော်တို့ကနေပြီးတော့ပုံပြောင်းတောင်းပေးခြင်းနဲ့ဆန္ဒတော့ကျွန်တော်တို့အများဆုံးရှိပ
ါဦးတန့်ဟာတတရမြောက်ကုလသမဂ္ဂအတွင်းမှုချုပ်ဖြစ်1962ခုနှစ်ကနေ1982ခုနှစ်အထိ10နှစ်ကြာတာဝန်ထမ်းဆောင်ခဲ့တဲ့အာရှတိုက်ကပထမဆုံးကုလသမဂ္ဂအတွင်းမှုချုပ်ဖြစ်ပါလေ။သူ့တပ်တန်းအတွင်းကျူဘာဒုံးကျည်အရေးကိစ္စနဲ့ကွန်ဂိုပြည်တွင်းစစ်ပွဲတွေကိုပြည်လည်အောင်စ조사ဖြစ်ရှင်းခဲ့တာကြောင့်အထူးကချီးကျူးခံရသူပါ1984ခုနှစ်သူ့ကွယ်လွန်ချိန်မှာသူ့ရဲ့ကြံရစ်တဲ့ရုပ်အလောင်းကိုမြန်မာနိုင်ငံကိုပြန်သေးလာပြီးတော့နိုင်ငံတော်အခမ်းအနားနဲ့ဂုဏ်ပြုတချို့ကိုအဲ့ဒီချိန်ကအာဏာရှင်ဦးနေဝင်ကငင်းဆန်ခဲ့တဲ့အတွက်တက္ကသိုလ်ကျောင်းသားတွေကသဘေးမောက်ဆန္ဒပြပြီးတော့ဥတန့်ရုပ်အလောင်းကိုလူယူခဲ့တာကြောင့်တမိုင်းမှာထင်ရှားတဲ့ဥတန့်ရေခင်ဖြစ်ခဲ့ရတာပါအဲ့ဒီရေခင်ကာလအတွင်းចောင်းသားလူငယ်ထောင်နဲ့ချီအဖမ်းခံခဲ့ရပါတယ်တရားဝင်ထုတ်ပြန်ချက်တွေအရတင်ဆုံးသူ18ဦးထက်မနည်းရှိပေမဲ့တင်ဆုံးသူအရေအတွက်အဲ့ဒီထက်ပိုများမယ်လို့ခန့်မှန်းခဲ့ကြပါတယ်ခင်ဗျာ